မိတ္တိလာမြို့မှာရှိတဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အတွက်ကိုခုဘလို့အခြေအနေရှိလဲဆိုတာလေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့မနေရပါတော့ခရိုင်အထွေထွေအုပ်ချုပ်ရေးမှုခရိုင်မြေစည်းမှုပေါ့နော်နောက်ခရိုင်ဆောက်လုပ်ရေးအင်ဂျင်နီယာမူကြီးနဲ့တို့ကနေပြီးတော့ပထမအဆင့်ပေါ့နော်ခြံရေးတာယာမှာမြေနေရာပြန်ချပေးမှာပေါ့နော်အရင်ကပေ30 50ပိုင်ဆိုင်တဲ့လူကိုဆယ်ပေရော့သွားပြီးတော့မှအဲ့ဒီမြေကွက်ပြန်ရိုက်ပေးမယ်အဲ့ဒီမြေကွက်ပေါ်မှာအလူရှင်ပေါ့နော် MM ရောင်နက်ပလီရန်ကုန်ကဦးစိုးဝင်းနဲ့အဖွဲ့ပေါ့နော်အဲ့ဒီအလူရှင်အဖွဲ့ကနေပြီးတော့မှတိုက်ဆောက်ပေးမယ်လုံးချင်းတိုက်ပေါ့နော
်တို့တွေကလုပ်ငန်းရှင်လားဗျဘလို့လူမျိုးတွေလဲဗျ
သူတို့ကမွတ်စလင်တွေပါအလူရှင်တွေပါနော်အခုဒီမှာစောက်ပေးမှာလေကျွန်တော်တို့ဗုဒ္ဓဘာသာရောမွတ်စလင်ရောအကုန်လုံးကိုစောက်ပေးမှာဒီ MM ရောင်နက်ပလီရန်နေပြီးတော့သူတို့အဖွဲ့ရန်နေပြီးတော့သူတို့ရဲ့စငယ်ချင်းတွေသူတို့ရဲ့မိတ်ဆွေတွေပေါ့နော်အဲ့လိုစုပေါင်းပြီးလှူတာခင်ဗျအ
ဲ့ဒီနေရာတွေမှာခင်းဖြစ်တဲ့အချိန်တုန်းကမီးလောင်သွားတဲ့သူတွေအတွက်ကိုပြန်လည်နေရာရဖို့တော့ဘယ်လိုအထောက်အထားမျိုးတွေပြနိုင်ဖို့လိုအပ်ပါသေးလဲခင်ဗျ
တချို့လေဟိုမီးလောင်သွားတာပေါ့နော်အထောက်အထားတွေကလေပြေးရလွှားရတာဟိုသက်ဆိုင်ရာရာယာကတွေချို့လေအထောက်အထားတွေကျန်တာပေါ့နော်အထောက်အထားတွေပါလာတယ်သူပိုင်ဆိုင်မှုရှိတဲ့လူအားလုံးနဲ့အရောင်းဝယ်လုပ်ထားတဲ့ခိုင်ခိုင်မာမာရှိတဲ့လူပြဿနာအရှုံရှင်းမရှိတဲ့မျိုးကအားလုံးအကုန်ပြန်ပေးမှာခင်ဗျနောက်တစ်ခုကသူတို့ကအခုမြေစင်းနဲ့ခိုင်အင်ဂျင်နီယာမှုကြီးနဲ့အိုးအိမ်နဲ့သူလာပြီးတော့ကျွန်တော်တို့ဘယ်နေရာမှာအထက်မြင့်စောင့်မယ်ဘယ်နေရာမှာမြေကွက်တွေပြန်ပေးမယ်ဆိုတာသူတို့ကကျွန်တော်တို့ဒီနေ့ရိုက်ပေးမှာခင်ဗျအဲ့ဒီရောက်တော့မှကျွန်တော်တို့ဒီဆောက်လုပ်ရေးအဖွဲ့ရနေပြီးတော့မှအဲ့ဒီနေရာမှာလုပ်ငန်းစမှာခင်ဗျစလာတော့ဒီနေ့ပဲစပါခင်ဗျအ
ဲ့ဒီမြေနေရာမှာဆောက်လုပ်ရေးလုပ်ငန်းတွေကတည်မှန်ကိန်းအနေနဲ့အချိန်ဘယ်လောက်လောက်ကြာအထိဆောက်လုပ်ဖို့ရည်ရထားပါလဲဗျ
ကျွန်တော်တို့ကတော့မိုးမတိုင်ဘူးပေါ့နော်အားလုံးကတော့အဲ့လိုပဲမှန်းတယ်ခင်ဗျာဘာလို့လဲဒီဆောက်လို့ရအဖွဲတွေကလည်းဥမာမိလာမှာဆိုရင်ချစ်ဖွဲ့လောက်ရှိတာပေါ့နော်နောက်တော့ရန်ကုန်ကအင်ဂျင်နီယာတွေလည်းပါလာမယ်အခြားလည်းတက်ခေါ်ပါပေါ့အများဆုံးတော့ကျွန်တော်တို့လုပ်သွားမှာပဲဒါပေမဲ့အဆောက်အဦများတယ်30နဲ့40ကျားမှရှိတယ်ဒီ6ခန်းတွဲ3တက်ကအခုလက်ရှိကျွန်တော်တို့စီစစ်ထတာပေါ့နော်190နဲ့တလုံးရှိတယ်နောက်တော့ခတ်ပြီးတော့စီစစ်ပြီးတော့ဆိုရင်ကျွန်တော်တို့300 400လောက်ဖြစ်သွားမယ်လုံးချင်း
အခုလောလောဆယ်မှာအရင်အခင်းဖြစ်သွားတဲ့အချိန်တုန်းကဒုက္ခရောက်နေတဲ့အိုးအိမ်မဲ့နေတဲ့သူတွေပေါ့လေသူတို့တွေကလက်ရှိအချိန်မှာဆိုလို့ရှိရင်စုစုပေါင်းဘယ်နှဦးလောက်ရှိနေပါတယ်လဲဗျ
လူဦးရေတော့4000ကျော်ရှိတယ်ခင်ဗျာကျွန်တော်ဒီမှာတော့ဒုက္ခသည်စခန်း5ခုရှိတာပေါ့နော်ဗုဒ္ဓဘာသာဒုက္ခသည်စခန်းတင်းကုန်းဖုန်ကြီးကျောင်းရယ်မကြီးကုန်းဖုန်ကြီးကျောင်းရယ်အုပ်ဖို့တော်ရကျောင်းရယ်ချမ်းရေးသာရောက်ွက်ကဟာလေးကြီးပဲနောက်ကကျွန်တော်တို့ရေရင်မြစ်စခန်းနဲ့ပိုးဆက်စခန်းမှာကျွန်တော်အစ္စလမ်ဘာသာဝင်နေနောက်ပိုးဆက်စခန်းမှာမင်္ဂလာဇေယျကကျူးကျော်တွေရှိတယ်ရင်းတော်နဲ့ကျွန်တော်တို့ခရိုင်အာဂရာကွင်းမှာရောက်တော့ပီရိမင်္ဂလာအားဟာလေးများတာပေါ့နော
်ဟုတ်ကဲ့
အဲ့လိုအခုကပထမအဆင့်နေနေကတော့ကျွန်တော်တို့ကအခုဒီချမ်းရေးသာရောက်ွက်ကိုစပြီးတော့အကောင့်တွေပေါ်တာပေါ့
အရင်တော့ကအခင်းဖြစ်တဲ့အချိန်တုန်းကတကယ်ဟိုအိုးအိမ်တွေပျက်စီးမီးလောင်သွားတဲ့နေရာတွေမှာပဲပြန်ပြီးတော့ဆောက်ဦးဆောက်လုပ်တာပဲလား
ဟုတ်တယ်ခင်ဗျအဲ့နေရာမှာပဲဘယ်မှာမှမရှိမပြောင်းဘူးပေါ့နော်နောက်တစ်ခါဒီနေရာတွေကိုလည်းကျွန်တော်တို့ကမနေ့ကဒီနေရာပြန်ဆက်ဦးစီးမှုတွေပါပါတယ်ကျွန်တော်တို့သွားတယ်ဒုက္ခသည်တွေရှိတဲ့စခန်းတွေမှာဒုက္ခသည်အားလုံးကျွန်တော်တို့ကွင်းပြင်မှာစုလိုက်တယ်စုပြီးတော့ကျွန်တော်တို့နိုင်ငံတော်ကတော့အလားဒီလို30 50စီတာဆယ်ပေဆော့ပြီးတော့30 40ပြန်ပေးမယ်နောက်တစ်ခါဒီကျူးကျော်တွေနဲ့မြေပေါ့နော်15ပေလို့10ပေလို့အဲ့လိုပိုင်တဲ့လူတွေကို20 40တိုက်ခန်းပေးမယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီရောင်နပ်ပြီးဦးစိုးဝင်းကမေးတယ်လေကျွန်တော်တို့ကဒါအလူရှင်တွေဖြစ်တယ်ခင်ဗျားတို့ဂျင်းနဲ့လာအဲ့လိုပေးတာမင်းတို့ကျင်းတတ်တယ်ဆိုရင်ကျွန်တော်တို့ကစောက်ပေးမယ်မကျင်းတတ်ဘူးဒုက္ခတွေကမကျင်းတတ်ဘူးဆိုကျွန်တော်တို့ကပြန်သွားမယ်သူအဲ့လိုမေးတယ်စကမ်းတွေမှာလိုက်ပြီးတော့အဲမေးတာအားလုံးကတင်းကြီးတဲတဲကျင်းတတ်ပါတယ်ပေါ့တချို့ကငိုတယ်ဗျာဘာလို့ငိုလဲမေးတော့ဝမ်းတာလို့ပြောတယ်ကျွန်တော်လည်းပါသွားတယ်လေအဲစကမ်းတွေမှာဟုတ်ကဲ့
အဲ့တော့ဒီအိမ်ယာစီမံကိန်းတွေစောက်လို့ဖို့အတွက်ကိုတန်ဖိုးအဖြစ်ပေါ့လေဘယ်လောက်များခံမှန်းထားပါသလဲခင်ဗျာ
ခံမှန်းကြည့်တော့ပိန်ပေါင်း9000 10000တော့ကျွန်တော်ကုန်မယ်လို့ခံမှန်းတယ်ခင်ဗျာ
ဒီငွေပမာဏအားလုံးစုစုပေါင်းကခုနပြောတဲ့အဲဒီအလူရှင်ရဟုတ်ကဲ့သူတို့ကပဲကုန်ကြခံတာပဲပါလား
ဟုတ်တယ်ခင်ဗျာသူတို့ကအဲ့ဒီအားနဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်ပဲအကုန်ကြခံပြီးတော့စောက်ပေးမှာပေါ့နော်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းပြောထားတာအခြားလူရှင်ရှိလို့လူချင်းနဲ့စောက်ချင်တယ်ဆိုရင်လည်းလာပါကိုယ်တိုင်ဝင်စောက်ချင်တယ်ဆိုရင်လည်းစောက်ပါကျွန်တော်တို့ပုံစံလေးတွေရှိတယ်ခင်ဗျာပုံစံလေးတွေပေးမယ်စောက်ပါလှူပါသူတို့မှမဟုတ်ကျန်တဲ့မြင်းစုမစိုးလာရောက်လှူဒန်းနိုင်ပါလေပေါ့သူတို့နဲ့ဆက်သွယ်ပြီးတော့လကောင်းကျွန်တော်တို့ခရိုင်သူတွေအုပ်ချုပ်ရေးမှုနဲ့ဆိုလကောင်းတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ဆိုလကောင်းအဲအဲ့လိုဆက်သွယ်လှူဒန်းလို့ရပါလေ
ကျေးဇူးအများကြီးတင်ပါတယ်ကိုခင်ဗျာ
ကျေးဇူးပါပဲနော်ကို